ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်မားလာနိုင်တယ်လို့သတိပေးချက်တွေရှိနေပေမဲ့လည်းတန်ပေါင်းများစွာသောအင်ဒိုနီးရှားနိုင်ငံသားတွေဟာဘိုရူနီမှာကျင်းပတဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာမဲပေးခဲ့ကြပါတယ်။ကနဦးမဲရလက်တွေအရတော့သမရရဲ့သားနဲ့သမတ်ဖြစ်သူတို့ကပထမအကြိမ်ရွေးချယ်ခံရဖို့ရှေ့ကပြေးနေပါတယ်။ကျောစုတွေနဲ့ဖွဲ့စည်းထားပြီးလူဦးရေတန်ပေါင်း290အနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံဟာကမ္ဘာတရအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်ပြီးကမ္ဘာမှာသရုပ်ထားမြောက်လူဦးရေအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ရွေးကောက်ပွဲတွေကိုမူလကစက်တင်ဘာလမှာကျင်းပဖို့စီစဉ်ထားပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာကြောင့်ရွေးကောက်ပွဲကိုရက်ရွှေ့ဆိုင်ခဲ့တာပါ။မြို့တော်ဂျကာတာကနေအားလိုက်ရဲ့အပန်းပြေကြီးထွက်တဲ့ဘာလီကျွန်းအထိမဲယုံနေမှာတာဝန်ကျသူတွေဟာကျမ်းမာရေးဆိုင်ရာအကာအကွယ်ဝတ်စုံတွေကိုဝတ်ဆင်ထားကြပြီးမဲလာပေးသူအချင်းချင်းကက်ကွက်ကွက်နေကြဖို့နဲ့မဲဆန္ဒရှင်တွေကိုအပူချိန်တိုင်းတာတွေကိုနေ့လည်တနားရီမှာမဲယုံနေပိတ်ကင်အထိစီစဉ်ဆောင်ရွက်ပေးခဲ့ကြပါတယ်။ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားကအစ္စလမ်ဘာသာပေါ်အခြေခံတဲ့နိုင်ငံရေးပါတီတွေကတော့နိုင်ငံအတွင်းဘာသာရေးအရရှေးဦးဆွဲအယူဝါဒပေါ်မှာယုံကြည်သက်ဝင်မှုတွေကြီးထွားလာနေတာကြောင့်သူတို့အနိုင်ရလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ရွေးကောက်ပွဲကာလအတွင်းအနည်းဆုံးကိုယ်စားလှယ်လောင်း၄ဦးကိုဗစ် -19 ကြောင့်အသက်ဆုံးရှုံးခဲ့ရပြီးမဲပေးရနေ့မတိုင်မီမှာပဲမဲယုံဝန်ထမ်း1000ထက်မနည်းရောဂါကူးစက်ခံခဲ့ရတယ်လို့လွတ်လပ်တဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Lapa COVID အဖွဲ့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်ခံထားသူ 9,800 နဲ့သေဆုံးသူ 18,000 ရှိနေပါတယ်။မဲပေးပြီးနောက်လေးရီမှာကူးစက်မှုတန်းကျော်သွားနိုင်တယ်လို့လည်းအင်ဒိုနီးရှားလူထုကျန်းမာရေးကျွမ်းကျင်သူများအဖွဲ့ကသတိပေးထားပါတယ်။